အမေရိကန်နိုင်ငံသားတဦးဟာအိန္ဒိယသမုဒ္ဒရာရဲ့ဝေးလံခေါင်းကြီးတဲ့ကျွန်းတစ်ခုပေါ်ကရှေးဦးနေကျွန်းသားတွေရဲ့လေးများနဲ့ပြစ်ခတ်ခံရပြီးပြီးခဲ့တဲ့စနေနေ့ကတည်ဆုံသွားခဲ့ပါတယ်။ကျွန်းသားတွေကိုသာသနာပြုခြင်းလို့ရောက်ရှိခဲ့တယ်လို့ယူဆရတဲ့ John Allen Chu ရဲ့စွန့်စားမှုဟာအန္တရာယ်များပြားလာတဲ့အပြင်ဥပဒေနဲ့ဆန့်ကျင်တဲ့ကိစ္စဖြစ်တယ်လို့တောင်အာရှဒေသကမနုဿဗေဒပညာရှင်တဦးကဆိုပါတယ်။ VOA သတင်းထောက် Victor BD ရဲ့သတင်းများချက်ကိုအခြေခံပြီးဦးကျော်ဆန္ဒကတင်ပြထားပါတယ်ရှင်။
အိန္ဒိယသမုဒ္ဒရာကဒီကျွန်းဟာကျောက်ခစ်သက်ထဲရှိကြတဲ့ရင်ကျေမှုအဆင့်ရှိသူလူမျိုးစုတွေနေထိုင်နေရတဲ့ကျွန်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ကအသက်26နှစ်အရွယ် John Allen Chu ဟာခရီးယံဘာသာဝင်တူဖြစ်ပြီးသူ့ရဲ့ဘာသာအယူဝါဒကိုဒီကျွန်းသားတွေစီဖြန့်ချီလိုဟန်ရှိတယ်လို့ယူဆရပါတယ်။သူ့ရဲ့ရွယ်ချက်ကဘယ်လိုပဲဖြစ်စေသူ့ရဲ့စဉ်းစားမှုဟာတရားဥပဒေနဲ့ကိုက်ညီမှုမရှိဘူး။အန်ဒီယတီမားလှတယ်လို့တောင်အားရှဒေသမနုဿဗေဒပညာရှင်ဂျိုနာဘလန့်ကဆိုပါတယ်
။ Any contact with a remote tribe in India is illegal. It is banned for the very good reason that contacting people who are really Neolithic communities is incredibly dangerous to them in both
India နိုင်ငံမှာဒီလိုအဆက်အသွယ်မရှိတဲ့လူမျိုးစုတစုစုနဲ့ထိတွေ့ဆက်ဆံမှုဟာဥပဒေနဲ့ဆန့်ကျင်ပြီးအဲ့လူတွေဟာကြောက်ခက်လူသားအဆင့်လောက်သာရှိပြီးတော့ထိတွေ့ဆက်ဆံမှုခံရရင်သူတို့အတွက်ယဉ်ကျေးမှုအရာရောရုပ်ပိုင်းဆိုင်ရာအရာပါအထူးအနေများပါတယ်ယဉ်ကျေးမှုအရာသူတို့ဟာပြင်ပလူအဖွဲ့အစည်းနဲ့ထိတွေ့ဆက်ဆံရပြီးတော့အချိန်တိုအတွင်းမှာပဲသူတို့ရဲ့ပင်ကိုယဉ်ကျေးမှုပြတ်တုံးသွားနိုင်ပါတယ်ဒါထက်ပိုပြီးတော့အရေးကြီးတာကအများဆုံးတွေ့ခဲ့ရတဲ့ကိစ္စပါအပြင်လူတွေနဲ့ထိတွေ့ဆက်ဆံမိတဲ့ဒီလိုသူသားတွေဟာရောဂါတွေဖြစ်ပွားပြီးတော့မျိုးတုံးသွားခဲ့ကြပါတယ်ဒလိုဖြစ်ရမျိုးဘရာဇီးလ်မှာတွေ့ခဲ့ရပါတယ်ပစိဖိတ်ကျွန်းစုတွေမှာလည်းကြုံခဲ့ရပါတယ်တာမန်ဝတ်သက်ယောဂါပိုလီယိုယောဂါလိုယောဂါမျိုးတွေကိုဒီလူသားတွေခံနိုင်ရင်မရှိကြပါဘူးအားလုံးတေကွန်ကြပါတယ
်ကျွန်းစုဟာသူယုံကြည်တဲ့ဘာသာတရားအတွက်ဒီခီးထွက်ခဲ့တာဖြစ်တယ်လို့လည်းလူတွေကယူဆနေကြတာပါအိန္ဒိယအာဏာပိုင်တွေကတော့ဒါဟာမလုပ်သင့်မလုပ်ထိုက်တဲ့စွန့်လန်းမှုဖြစ်တယ်လို့ဆိုကြပါတယ်မနုဿဗေဒပညာရှင်ဂျိုနာဘလန့်ကအိန္ဒိယအာဏာပိုင်တွေရဲ့အယူဆကိုသူထောက်ခံပါတယ်
They're right. They're absolutely right. I, as an anthropologist, I can say that one of the cardinal rules observed by all ethical...
သူတို့ပြောတာလုံးဝမှန်ပါတယ်။ကျွန်တော်ဟာမနုဿဗေဒပညာရှင်တယောက်ပါ။မနုဿဗေဒပညာရှင်တွေသာသနာပြုတွေအတွက်အဓိကလိုက်နာရတဲ့စီမင်းတစ်ခုကအဆက်အသွယ်မရှိဘူးတဲ့လူအုပ်စုတွေနဲ့ထိတွေ့ဆက်ဆံမှုမလုပ်ရဘူးဆိုတာပဲဖြစ်ပါတယ်။တာဝန်သိတဲ့ဧဝံဂေလိအသင်းဝင်တွေတိုင်းဒါကိုသိကြပါတယ်။သူတို့ရဲ့ဝိညာဉ်ကိုကယ်တင်နိုင်မယ်မကယ်တင်နိုင်ဘူးဆိုတာတည်းလောလောဆယ်မှာဒီလူသားတွေယောဂတွေကူးဆက်နိုင်မယ်အနေနဲ့ကြောက်ရွံ့စီနိုင်ပါတယ
်အခုလိုဂျွန်ရှုအသက်ခံရမှုတဲ့တစုံတစ်ယောက်ကိုတရားဥပဒေအရအေးအေးယူနိုင်ဖို့ရောရှိသလားဆိုတဲ့မိကုံကတော့စိမံမထင်ဘူးဆိုပြီးသူရဲ့အယူအဆကိုဂျွန်နာဘလန့်ကအခုလိုရှင်းပြပါတယ
် I think it's unlikely because the action that he was taking was illegal under Indian law and should be
မရှိနိုင်ဘူးထင်ပါတယ်သူလုပ်ခဲ့တာကအိန္ဒိယဥပဒေနဲ့ဆန့်ကျင်ပါတယ်သူကိုတတ်တယ်လို့ယူဆသူတွေဟာသူတို့နေမျိုးကိုသူတို့ခုခံကာကွယ်ခဲ့ကြတာပါဒီလူဟာသူတို့အတွက်အန္တရာယ်ရှိတယ်ဆိုတာသူတို့မသိပါဘူးဒီလူစီကရလာမဲ့ယောဂါတွေကိုသူတို့မခံနိုင်ဘူးဆိုတာသူတို့မသိပါဘူးဒါတွေကိုမသိပေမဲ့သူတို့ဟာသူတို့ကိုသူတို့ခုခံကာကွယ်ပိုင်ခွင့်ကိုတုံးပြီးတော့တတ်ခဲ့ကြတာဖြစ်တယ်လို့ကျွန်တော်ယူဆပါတယ
်မစ္စတာရှုဟာဒီကျွန်းကိုငါဖန်သမားတွေရဲ့အကူအညီနဲ့အရင်ကတည်းကဆော်ရောက်ခဲ့မှုတယ်လို့လည်းပဲအိန္ဒိယနိုင်ငံကပ်လီကျွန်းနဲ့နီကိုဘာဒေသရဲ့ရဲချုပ်ကဆိုပါတယ်ပြီးခဲ့တဲ့နိုဝင်ဘာ16ရက်နေ့မှာတော့သူဟာအဲ့ဂျွန်းမှာပဲနေခဲ့မယ်လို့ငါဖန်သမားတွေကိုပြောပြခဲ့ပြီးနောက်တနည်းမနဲ့မှာပဲသူရဲ့ရုပ်အလောင်းကိုကျွန်းရဲ့ဆဲဆောင်ပြင်မှာဆွဲငင်ယူနေတာကိုငါဖန်သမားတွေကတွေ့မြင်ကြရတာဖြစ်ပါတယ်။သူရဲ့ရုပ်အလောင်းကိုပြန်လည်ရရှိဖို့အတွက်ရဲ့အတော်ကြာလင်ဦးမယ်လို့လည်းအိန္ဒိယအာဏာပိုင်တွေကပြောနေကြပါတယ်ခင်ဗျာ။